မြန်မာနိုင်ငံမှာအများဆုံးသုံးစွဲနေကြတဲ့စားအုပ်စီဟာရှားပါးလာပြီးဈေးနှုန်းတွေတက်နေတဲ့အတွက်သတ်မှတ်ထားတဲ့ဈေးနှုန်းအတိုင်းစီရောင်းချသူတွေကမရောင်းနိုင်ကြတော့ဘဲဈေးကွက်ပေါက်ဈေးအတိုင်းရောင်းချနေကြပါတယ်။ဒီအကြောင်းစားသုံးစီလုပ်ငန်းရှင်တွေကိုမေးမြန်းပြီးကျွန်တော်ခင်မောင်စိုးမင်းကပဲပြောပြပါမယ်။စားအုပ်စီတွေကိုမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းမပြတ်လတ်အောင်တင်သွင်းနိုင်ခြင်းမရှိတော့တဲ့အတွက်လက်ကျန်စားအုပ်စီတွေကိုသက်ဆိုင်ရာကဈေးနှုန်းသတ်မှတ်ထားပြီးမဲ့လက်တွေမှာကုန်တယ်တွေစီအယောင်းဝယ်လုပ်သူတွေကလိုက်နာဖို့မလွယ်ကူဘူးလို့မကွေးတိုင်းအတွင်းကစီလုပ်ငန်းရှင်တို့ကပြောပါတယ်။
အစိုးရလည်းတို့ကဘယ်လိုဖြစ်နေလို့ဆိုတော့တို့ကသတ်မှတ်ဆေးနဲ့ရောင်းခိုင်းနေတာပေါ့ရောင်းခိုင်းပေမဲ့ဒီကုန်တွေတွေကလည်းမရောင်းနိုင်ဘူးတို့သတ်မှတ်ဆေးကဥပမာပဲ6000ရောင်းခိုင်းပေမဲ့ကုန်တွေက6000မရောင်းနိုင်ဘူးအဲ့ဆေးကတော့မရောင်းနိုင်ဘူးဆိုလက်တိတ်ထိုးရောင်းတဲ့ဆေးတွေဖြစ်ကုန်တာပေါ့ကြော့မရောင်းနိုင်ဘူးပေါ့အဲ့လိုတော့ဖြစ်နေတယ်ကြာခုနေသားကတော့လေဒေါ်လာနဲ့ဝယ်ဖို့ကလည်းဒီအစိုးရလည်းတော်တော်လေးနည်းနည်းဟိုဟာတခြားစစ်စစ်နေတဲ့သဘောဆိုတော့လေ
အခုအခါမှာမလေးရှားနိုင်ငံကနေမြန်မာနိုင်ငံအတွင်းကိုစောင်းစီတင်သွင်းမှုဟာနှေးပါလာတဲ့အတွေ့ပြည်တွင်းမှာဈေးကြီးနေပြီးသီးနှံစီတွေနဲ့အရင်ကလိုဈေးနှုန်းကွာခြားမှုတိတ်မရှိတော့ပါဘူးအရင်ကဆိုရင်စောင်းစီတစ်ပိတ်သာ3000ကျော်ပဲရှိရာကနေအခုအခါမှာ2ဆကျော်ဈေးတက်လာပါတယ်မြန်မာနိုင်ငံမှာတစ်ချိန်လုံးက COG လို့တင်စားခဲ့တဲ့မကွေးတိုင်းအတွင်းကပဲနှံစားသုံးစီထုတ်လုပ်ရောင်းချတဲ့အဲ့ဒီစီဆက်လုပ်ငန်းရှင်ကပဲပဲစီနှံစီဈေးနဲ့စားအုပ်စီဈေးအခြေအနေကိုအခုလိုနိုင်ရှင်ပြောပါတယ်
ခုကြတော့ဘယ်လိုဖြစ်တော့ဆိုစားအုပ်စီကတော့ဟိုဈေးတွေတက်လာတာပြရတော့သူစားအုပ်စီအဝင်လျှော့လာတော့ဘယ်လိုဖြစ်လာဆိုစားအုပ်စီကလည်း6000ကျော်မြင့်တယ်ကျွန်တော်တို့စီရီယာ8900ဖြစ်သွားတာပေါ့ခုအနေထားကတော့ကျွန်တော်တို့ကဘယ်လိုလုပ်ဆိုစားအုပ်စီကလည်းအဲ့လိုမြင့်လာတယ်ပေါ့လေစားအုပ်စီနဲ့ပြည်တွင်းပဲစီနှံစီနဲ့ဈေးကတိတ်ကွာချက်တိတ်မရှိတော့ဘူးပေါ့အဓိကတော့ဒေါ်လာဈေးတက်လာကြတဲ့အဲ့လိုမျိုးအမှားပြင်စားအုပ်စီဈေးတွေကမြင့်တက်လာအဲ့လိုဖြစ်လာတာတော့လေခုကြဒီလိုလိုဖြစ်တာကြအရောင်းဝယ်သဘောအရကြတော့ကျွန်တော်တို့ကဒီအင်ဒိုနီးရှားလည်းပိတ်တယ်ဆိုတော့မလေးရှားလည်းလည်းဈေးဟွာဖြစ်လို့ရသွားတာပေါ့သူကလေဈေးကင်လို့ရသွားတာပေါ့သူတို့တနိုင်ငံနဲ့ရောင်းမှုရှိသွားတာဆိုတော့လေစားစီနေတာတော့ကျွန်တော်နိုင်ငံကုပုံသားတော့ဈေးချဖို့ကတော့မရှိဘူးပြတာလေလေ
စားအုပ်စီကိုအများဆုံးအသုံးပြုကြတာကအကျော်လော်စားတောက်ကုန်လုပ်ငန်းတွေနဲ့စားတောက်ဆိုင်တွေဖြစ်ကြပါတယ်အဲ့ဒီလိုစားအုပ်စီတွေရုတ်တရက်ဈေးတက်သွားတဲ့အတွက်သီးနှံစီစစ်စစ်တွေလည်းအထိုက်လျောက်ဈေးတက်ကုန်ပါတယ်မကွေးမြို့ကနှမ်းပဲစားသုံးစီလုပ်ငန်းနဲ့စီရောင်းချသူတဦးကတော့သက်ဆိုင်ရာကစားသုံးစီဈေးနှုန်းသတ်မှတ်တာဟာစားအုပ်စီတင်သွင်းတဲ့သူတွေအတွက်ပဲလို့သူယူဆတဲ့အကြောင်းအခုလိုပြောပါတယ်
။စားအုပ်စီကအဓိကဆိုင်တွေပေါ့။တပိတ်ဆိုင်တို့စားတော့ဆိုင်တွေကတော့ဒီစားအုပ်စီကိုသုံးတာ။ခိုင်စားအုပ်စီက8000နာရီတက်လာ။ဒေသအတွက်စီရီယာလည်းဈေးတက်သွား။တိတိတွေကစားအုပ်စီဈေးကိုအစိုးရ9500မှတ်ပြီးမယ်။အမှန်တော့စားစီသွင်းတဲ့ကောင်တွေအတွက်လို့တွေးလိုက်တာပဲ။ဘာလို့ဆိုတော့ तू ကအစိုးရကြီးကို1950နဲ့ဒေါ်လာကြီးထုတ်လိုက်တယ်။ထုတ်ပြီးမလေးရှားလမ်းပို့လိုက်။မလေးရှားစီးရောက်လာတော့စီးရောက်လာတော့ဗမာငွေနဲ့ပြောင်းအောင်မအောင်။အဲသူတို့ဒေါ်လာထုတ်ရအောင်1950နဲ့ထုတ်ရအောင်သူတို့လုပ်တယ်လို့ထင်တာအဲ့ကစားကွက်ကို။စားစီဈေးကိုသူတို့ဝယ်လို့လွယ်တယ်ဆိုပြီးတော့ဈေးသတ်မှတ်တဲ့ဟိုအီစားရက်စားတန်းကြီးထုတ်လာသေးတယ်။9500 6000နဲ့ပိုမရောင်းပါဆိုပြီးစားရက်ကြီးထုတ်လာသေးတယ်။စားစီလေ။တကယ်တမ်းစီရဲ့90ရာခိုင်နှုန်းလောက်ကစားစီလဲနေတာ။
စီရက်တင်းနဲ့အများအပြားစိုက်ပျိုးထုတ်လုပ်တဲ့မြန်မာနိုင်ငံမှာအရင်ကဆိုရင်ပြည်ပကတင်သွင်းတဲ့စားအုပ်စီဟာပြည်တွင်းထုတ်ပဲနှံအပါဝင်တင်းနဲ့ငါထုတ်လုပ်တဲ့စီတွေတဲ့ဈေးချိုတဲ့အတွက်ကြောင့်လူအများအပြားစားသုံးနေကြပါတယ်။အခုအခါမှာစားအုပ်စီအများအပြားထုတ်လုပ်တဲ့အင်ဒိုနီးရှားနိုင်ငံကမကြာခင်ရက်ပိုင်းကပြည်တွင်းစားသုံးမှုဖူလုံအောင်ဆိုပြီးပြည်ပကိုတင်ပို့မှုတွေပိတ်ပင်လိုက်ပါတယ်။အလားတူကမ္ဘာမှာလည်းကိုဗစ်ကာယောဂါနဲ့ရုရှားယူကရိန်းစစ်ပွဲကြောင့်စားအုပ်စီအပါအဝင်စားနပ်ရိက္ခာဈေးနှုန်းတွေကြီးမြင့်နေပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုလောင်ဖြန့်ဖြူးရေးလုပ်ငန်းကြီးကြပ်ရေးကော်မတီကတော့မြန်မာနိုင်ငံမှာစားသုံးစီလုံလောက်နေပြီးစီသင်းမောတွေလည်းပုံမှန်ဝင်ရောက်နေကြောင်းအင်ဒိုနီးရှားနိုင်ငံကစားအုပ်စီတင်သွင်းမှုမူဝါဒဆိုင်ရာသတင်းကိုလည်းချက်ကားပြီးကောလာဟလထုတ်လွှင့်နေကြကြောင်းလူထုအနေနဲ့စိုးရိမ်စရာမလိုဘူးလို့သတင်းစာကနေကြေညာခဲ့ပါတယ်။ကုလသမဂ္ဂစားနပ်ရိက္ခာအစည်းအဝေး WFP ကတော့မြန်မာနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုဖြစ်ပြီးကုန်စည်ကူးသတ်မှုနဲ့အယောင်းဝယ်တွေပေါ်ထိကြိုက်လာတာနဲ့အမျှစားတောက်ကုန်နဲ့လောင်စာဆီတွေဈေးတက်နေတယ်လို့သတိပေးလိုက်ပါတယ်။တချို့မျိုးပြဒေသတွေမှာစားတောက်ကုန်ဈေးနှုန်းတွေနှစ်ဆတက်သွားတယ်ဆိုတာ WFP ရဲ့စားတောက်ကုန်ဈေးနှုန်းစောင့်ကြည့်ရေးကနေတွေးရှိထားပါတယ်ခင်ဗျာ။